ပြီးခဲ့တဲ့လလောက်ကတာလီဘန်တွေရဲ့ပြစ်ခတ်တာခံရပြီးဒဏ်ရာအပြင်းထန်ရခဲ့တဲ့15နှစ်အရွယ်ပါကစ္စတန်မိန်ကလေးမာလာလာယူဆပ်ဇိုင်ကိုပါကစ္စတန်ကျောင်းသားတွေနဲ့လူခွင့်တက်ကြွလှရှာသူတွေကစနေနေ့ကဂုဏ်ပြုခဲ့ကြပါတယ်။မိန်ကလေးငယ်ဒီပညာသင်ကွင်းရာရီရှိထွက်ပြောဆိုခဲ့တဲ့မာလာလာကိုဂုဏ်ပြုတဲ့အနေနဲ့နိုဝင်ဘာလ10ရက်နေ့စနေနေ့ကိုမာလာလာနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်လိုက်ပါတယ်။အပြည့်အစုံသိရအောင်မတ်ခင်ဖြူတွေကပြောပြပေးမှဖြစ်ပါတယ်ဗျာ
။ဟုတ်ပါတယ်။တာလီဘန်ဖွဲ့တွေရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုမှတ်တမ်းယူခဲ့တဲ့အတွက်ရောမင်းကလင်းငယ်တွေပညာသင်ကြားခွင့်ရရှိရေးအလေးပေးထုတ်ဖော်ပြောဆိုခဲ့တာတွေအတွက်တာလီဘန်လက်နက်ကိုင်တွေရဲ့ပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတဲ့မာလာလာယူဆပ်ဆိုင်ကိုတကမ္ဘာလုံးကချီးကျူးဂုဏ်ပြုတဲ့အနေနဲ့နိုဝင်ဘာလ10ရက်စနေနေ့ကိုမာလာလာနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်လိုက်တာဖြစ်ပါတယ်။မာလာလာကိုဂုဏ်ပြုတဲ့အနေနဲ့ကရာချီမြို့ကကျောင်းသားကလင်းငယ်တွေနဲ့ကျောင်းဆရာဆရာမတွေကလည်းစုဝေးချီတက်ဆန္ဒပြခဲ့ကြပါတယ်။ကျောင်းသားကလေးငယ်တွေကမာလာလာရဲ့ပုံနဲ့ပိုစတာတွေကင်ဆောင်ပြီးငါဟာမာလာလာဖြစ်တယ် I am မာလာလာဆိုပြီးကြွေးကြော်ချီတက်ခဲ့ကြတာပါဆနာပြလူအုပ်ဟာတောင်ပိုင်းစစ်နီလာခံအဆောက်အဦရှိရာကိုချီတက်ခဲ့ကြပြီးအဲ့ဒီမှာမာလာလာရဲ့ဘဝကိုဖော်ကျူးတဲ့ပြဿနာတစ်ခုကိုလည်းကပြခဲ့ကြပါတယ်အခုချီတက်ဆန္ဒပြကြသူတွေထဲမှာစစ်ခရိုင်မှာရှိတဲ့တောင်အာရှသတင်းမီဒီယာလွတ်လပ်ရေးအဖွဲ့ရဲ့ဥက္ကဋ္ဌကာရှီဟေဒါလည်းပါပါတယ
်။ Malala as everyone knows was shot because she talked about giving education
Malala ဟာစစ်တေသမှာမင်းကလေးငယ်တွေပညာသင်ကြားခွင့်ရဖို့ပြောဆိုခဲ့တဲ့အတွက်အပြစ်ခတ်ခံခဲ့ရတယ်ဆိုတာလူတိုင်းသိကြတဲ့အတိုင်းပါပဲ။မင်းကလေးရပညာသင်ကြားခွင့်ကိုဆန့်ကျင်နေတဲ့သူတချို့ရှိပါတယ်။ဒါပေမဲ့ယုံကြည်မှုခိုင်မာတဲ့ဒီမင်းကလေးကတော့ဒီကိစ္စကိုထုတ်ဖော်ပြောဆိုခဲ့တာမို့ပြစ်ခတ်ခံခဲ့ရတာပါ
။မာလာလာကိုထောက်ခံသူတွေဟာပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းစွတ်တောင်ကြားဒေသမှာရှိတဲ့မာလာလာရဲ့မွေးရစာတီမင်ဂိုရာမြို့အပါဝင်တခြားပါကစ္စတန်မြို့ကြီးတွေမှာလည်းစနေနေ့တုန်းကစုဝေးဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်။ကုလသမဂ္ဂရဲ့ကမ္ဘာပညာရေးဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တာဝန်ထမ်းဆောင်နေတဲ့ဖြစ်တဲ့ဝန်ကြီးချုပ်ဟောင်းဂေါ်ဒန်ဘရောင်းကလည်းမလာလာကိုထောက်ခံတဲ့လက်မှတ်ပေါင်း1000ကျော်နဲ့အစားတစောင်ကိုပါကစ္စတန်သမ္မတဆီကိုပေးပို့ခဲ့ပါတယ
် Today we are celebrating Malala Day in honor of the courage of a young girl who has caught the imagination
ဒီကနေ့ကျွန်တော်တို့မလာလာနေ့ကိုဂုဏ်ပြုဆင်နွှဲနေကြပါတယ်သူရဲ့တတ်သိရှိလာတဲ့စွမ်းဆောင်ချက်အတွေ့တကမ္ဘာလုံးရဲ့အာယုံဆိုင်မှုတနာကျင်နာမှုနဲ့စာနာနားလည်မှုတွေရခဲ့တဲ့မိန်းကလေးငယ်လေးမလာလာကိုဂုဏ်ပြုတာပါကမ္ဘာတဝန်းကနိုင်ငံပေါင်း100ကျော်မှာလဲမလာလာကိုထောက်ခံတဲ့လက်မှတ်ကောက်ယူစုဆောင်းမှုတွေအပါအဝင်တခြားလှူရှာဆောင်ရွက်မှုတွေလုပ်နေကြမယ်ဆိုတာကိုကျွန်တော်ပြောနိုင်ပါတယ်တကမ္ဘာလုံးကမလာလာကိုအတိအမှတ်ပြုဂုဏ်ပြုကျင်ကြတာပါတချို့နေရာတွေမှာဉာဏ်ဉာဏ်ရည်နဲ့ပညာရည်အတွက်မာလာလာဆိုတဲ့ကြွေးကြော်တာတွေကိုလည်းကျွန်တော်တွေ့ရပါတယ်လူတွေကလည်းဒီမင်းကလေးပညာသင်ကြားခွင့်ရရမယ်မင်းကလေးငယ်တန်းပညာသင်ကြားခွင့်ရရမယ်ဆိုပြီးတော့ထောက်ခံပြောဆိုနေကြသလိုဒီအတွက်ဆောင်ရွက်သွားမယ်ကိုယ်နိုင်ငံဉာဏ်ဉာဏ်နာကိုမြင်ကျင်တဲ့အတွက်ဒါကိုလှုပ်ဆောင်သွားကြရမယ်ဆိုပြီးတော့ပြောနေကြတာပ
ါမာလာလာကိုဂုဏ်ပြုတဲ့အနေနဲ့အဖွဲ့အစည်းတစ်ခုထူထောင်လိုက်တဲ့အကြောင်းလဲမစ္စတာဘရောင်းကပြောပါတယ်ကမ္ဘာတဝန်းအကြောင်းတွေခွင့်မရတဲ့မင်းကလေးငယ်ပေါင်း32တန်းစတင်ခွင့်ရရေးသူလှုပ်ရှားဆောင်ရွက်ခြင်းတယ်လို့တနက်နေ့အဖြစ်မခံရခင်တပတ်အလိုမှာမာလာလာကသူ့ရဲ့ငွေကြေးတွေကိုပြောခဲ့တဲ့အတိုင်းအခုဖွဲ့စည်းလိုက်တဲ့မာလာလာဖောင်ဒေးရှင်းကဒီအလုပ်တွေကိုလှုပ်သွားမှာဖြစ်တယ်လို့လည်းမစ္စတာဘရောင်းကပြောပါတယ်ပြခဲ့တဲ့အောက်တိုဘာလ9ရက်နေ့ကစွတ်တောင်ကြားဒေသမှာတာလီဘန်သနက်သမားတွေဟာမာလာလာရဲ့ဥကောင်းတဲ့လယ်ဘေးနေရာတွေကိုပစ်ခတ်ခဲ့ကြတာပါ။နိုင်ငံတကာကတော့မာလာလာရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့သူ့ကိုအတိအမှတ်ပြုဂုဏ်ပြုခဲ့ကြတာပါ။မာလာလာကိုနိုဘယ်ငြိမ်းချမ်းရေးဆုပေးဖို့လူပေါင်း9000နီးပါးကလည်းလက်မှတ်ရေးထိုးအဆိုပြုခဲ့ကြပါသေးတယ်။မာလာလာဟာအခုဆိုရင်သနက်ဒဏ်ရာကနေပြန်လည်တက်တာလာနေပြီဖြစ်ပြီးလောလောဆယ်ဖြစ်နေတဲ့နိုင်ငံကစစ်ရုပ်တစ်ခုမှစီကူတာခံယူနေတာဖြစ်ပါတယ်ရှင်။